မြန်မာနိုင်ငံမှာလူငယ်အများစုဟာဆင်းရဲမွဲတေမှုတန်နဲ့ဆွဲဆောင်မှုနည်းတဲ့ပညာရေးစနစ်ကြောင့်အလုပ်ခွင့်တွေရောက်ပြီးအလုပ်သမားဘဝရောက်နေကြရပါတယ်။လယ်ယာမြေအသိမ်းခံရတဲ့လယ်သမားမိသားစုတွေရဲ့သားသမီးတွေနာဂစ်မုန်တိုင်းတန်ကြောင့်မိသားစုဘဝကြည်ပြက်ခဲ့ရတဲ့လူငယ်တွေဟာရန်ကုန်မြို့တစ်ဝက်ကဆက်မှုဆောင်တွေမှာအလုပ်လုပ်နေကြတာတွေ့ရတယ်လို့တချို့ကတော့အိမ်နီးချင်းနိုင်ငံတွေကိုစွန့်စားသွားရောက်ပြီးလုပ်ကင်နေကြတာသန်းနဲ့ချီပြီးရှိနေပါတယ်။ဒီအချိန်တွေမှာအလုပ်သမားလူငယ်တွေရဲ့ဘဝအတွေ့အကြုံတွေစံထားတွေစိတ်ကူးစိတ်တန်းတွေကလည်းလေးလာတင်တဲ့အကြောင်းတရားတခုဖြစ်နေပါတယ်။ဒါကြောင့်ဒီတစ်ပတ်တော့လောကလာစာတိုးပေးဖို့တိုက်ပွဲဝင်လို့ဖန်းစည်းခံရပြီးအာမခံနဲ့တရားရင်ဆိုင်နေရတဲ့ Costec အထည်ချုပ်ဆက်ယုံအလို့သမားတမကဥက္ကဋ္ဌမအေးစံနာဝင်းနဲ့စကားပြောဖြစ်ပါတယ်။သူဟာအသက်73နှစ်အရွယ်2003ခုနှစ်ကတည်းကခုနှစ်တန်းပညာသင်နေတဲ့အချိန်မှာပဲမိဘကဆင်းရဲတဲ့အတွက်အထည်ချုပ်ဆက်ယုံမှာအလို့စားလုပ်ခဲ့တာကိုအခုလိုပြောပြပါတယ်။
ဒီမှာတော့ညီမအကြီးတဲ့ဖြစ်တယ်။အဲ့ဒီအချိန်လေးတော့ဒီပွားလေးကတည်းကမင်းကိုညီကခါကြညီမမောင်လေးကညီမနဲ့ဒီနေ့နေ့နဲ့ငါတို့ကငါရန်တက်တယ်။အမေရတော့ဗာကြီးနဲ့ဖြစ်နေတဲ့ကြောင့်မလားညီမတစ်ဖက်တစ်လမ်းလေးပြောအမေဆိုကုညီချင်းနဲ့ကုညီချင်းနဲ့တကြောင်မလို့ချင်း။တောင်းသွားတဲ့အချိန်မှာမနေ့ပိုင်းမှာကျတော့ညီမတို့ခုနကမှကျတော့အလုတ်သမားကြီးနဲ့အမသွားတွေ့တယ်။အဲ့ဒီလိုလေလုံးချင်းနဲ့လို့ပြောအဲ့အမတယောက်ကပေါ့နော်။လုံးချင်းလိုက်ခဲ့အထည်ချုပ်ဆက်ရုံရှိတယ်ဆိုဒီရှိမှာအိမ်မှာလည်းလိုက်ပြီးတော့မှဆက်ရုံသွားလျှောက်ဖြစ်တာဆက်ရုံသွားလျှောက်တော့လေသူအရင်ငယ်တယ်မခေါ်ဘူးခေါ်လို့မရဘူးဆိုပြီးတော့ဒီငိုပြီးတော့ပြောအသက်မေးလို့ရှိလို့ရှင်တော့အဆက်ချင်းနစ်ပြည့်ပြီးအဲ့တော့နေပနခုနစ်လဲဆိုလို့ရှိလို့ရှင်အဲ့ခုနစ်ကိုကိုမတောက်ကနေမပြောတော့ဘူးလက်ပြောချီပြီးအဲ့ရုံးခန်းထဲမှာရှိတယ်ရှိတယ်ရှိပြီးတော့မှသူတို့ပြောသူတို့ကလည်းနေသက်မပြည့်သေးဘူးဆိုမခေါ်ဘူးအရင်ကပြောလို့အကြီးတော်မှာဟိုမန်နေဂျာနဲ့ပြီးတော့မှဟောလာဆင်းပြီးတော့ခေါ်တာကဲကဲအားဆိုလို့ညို့ငါခေါ်မယ်ငါလိုက်မှလုံးဆိုပြီးတော့အားရတော့မှစားပြီးလုံးရအောင်သတ္တမအကူနဲ့ပေါ့
အလုပ်လုပ်ရင်းနဲ့အရွယ်ရောက်လာတော့မြမလူအဖွဲ့စည်းမှအမျိုးသမီးဖြစ်ရလို့အခွင့်အလမ်းနှဲခဲ့ရတာတွေအမျိုးသားတွေကိုဦးစားပေးရတာတွေကိုလည်းတွေ့မြင်သိရှိနားလည်လာရတယ်လို့ပြောပြပါတယ်
အိမ်မှာလည်းတကယ်စင်ကြီးတဲ့အချိန်ဘဝဉေဘမှာတားလို့အဖေကအကြီးရော်ကြီးအတော်ငယ်ကြီးအစားပါလေသမီးရဲ့နေရာမိန်းကလေးပဲပေါင်လေးကိုဦးစားပေးလိုက်ပါလို့အလိုဝိုင်းပြီးပြောတာရှိတယ်။အဖေကတော့မသိအဖေကတော့ကြောင်းမဲ့တက်ခိုင်းသူတို့ပြောတာကြောင်းလဲပိတ်နားမလဲဘူးအဲ့လုပ်ငန်းလေးကိုစဝင်ပြီးတဲ့အချိန်ကမှလူအများကြီးနဲ့ဆက်ဆံတဲ့အချိန်ကမှတပြည့်ပြည့်နဲ့နားလဲလာအခုနောက်ပိုင်းမှာကျတော့ပို့ပြီးတော့နားလဲလာဟောငါအမျိုးသမီးချစ်လို့နောက်ကဒီရှေးလူကြီးဆိုတော့အကြရီကိုဦးစားပေးတာတော့မိတွေ့ကြတော့ဒီကလေးကပြစားမရှိဘူးအင်တာဗျူးရှင်သူ့ယောက်ျားလုပ်ပေးပါတယ်ကျောင်းထွက်ရတဲ့နောက်ပိုင်းမှာလုပ်ငန်းဝင်ဝင်တဲ့အချိန်မှာအဲ့ဒါကိုပြီးလာဘိုးသူသားမချင်သွားလိုက်ရပါတာပေါ့နော်အဲ့ဒီအဲ့လိုမျိုးလဲတဲ့အဆင့်ကျောင်းထွက်တဲ့အချိန်မှာလုပ်ငန်းဝင်ဝင်တဲ့အချိန်မှာအဲ့လိုမျိုးခံစားရတဲ့စိတ်ကြီးပေါ်ပေါက်လာတော့နောက်တော့စောင့်တမဆိုတဲ့တိတ်တုံရလေဒီလိုမျိုးကြသလိုရှိရင်လို့ရှိရင်အများကြီးအဖြစ်အိမ်လုံးလည်းလုံးရတယ်အဲ့ကျုပ်လုံးလည်းလုံးရတယ်အကြလေးကြီးကြတော့လေအိမ်လုံးလောက်ဖြာမလို့တော့ကိုမျက်စိချင်းမှမြင်ဘူးတဲ့အခါကြောင့်လေအိမ်တော့အိမ်ချင်းမှပဲလို့လောက်ရမှာပဲဆိုတော့နှိမ်လာပေါ့နော်ကိုချင်းမှနှိမ်လာရအဲ့လိုမျိုးတွေးမြင်လာတော့မျိုးသမီးကြီးဒီကာဝယ်ဖို့တော့အခြားလူတွေနဲ့ပေါ့နော်လူမျိုးလောက်ရမလဲအမျိုးသမီးအနာမျိုးသမီးဘဝမြင့်တင်ကြီးဘူးပေါ့နော်ဆက်တနာလည်းဘယ်လိုလောက်ရအောင်လဲဆိုတော့ဥစ္စာကြီးအဲ့လိုမျိုးပြင်းစိတ်ဆိတ်ဝင်လာခဲ့အဲ့ချိန်ကနေစအ
ဲ့ဒီလိုအချိန်မှာတက်ကြွလှုပ်ရှားသူတွေနဲ့လူချင်းတွေးဆရင်းနှီးခွင့်ရလာပြီးတဲ့နောက်အလုသမားကြီးဆောင်ရွက်ဖြစ်လာပုံကိုလည်းမအေးဆန္ဒဝင်ကအခုလိုပြောပြပါတယ
်။အိမ်ဝင်လာတာတော့ဒီ22ခုနှစ်လောက်မှာစတင်ပြီးတော့လေးလာချင်းပြီ။အဲဒီလည်းပတ်သက်။အဲဒီအချိန်မှာတော့ညီမခုနှစ်မိုင်ညီမအထက်ချုပ်ဆက်ဝါနေပြီးတော့ညီမအလုထွက်ပြီးတော့ညီမတို့အဲဒီတော့ဟိုအဖွားကြီးပါမယ်တက်နေရဆိုတော့လေရှိတာပါပဲအခုကြောင်းနေရလက်စားကြည့်ပြီးတော့ဒီ cost အထက်ချုပ်ဆက်ကိုညီမဝင်နေတာပေါ့ခုနှစ်လပိုင်းခုနှစ်ရက်နေပေါ့ဒီလိုအိမ်မှာဆက်လက်လာပါပါဆန္ဒပြရတာတော့ထပ်ပြီးဆန္ဒပြတဲ့အချိန်မှာဒီအမျိုးသမီးတွေအတွက်လုံုံကြီးပေါ့အဓိကတော့အဲဒီတော့အမျိုးသမီးတွေအရင်များလေမျိုးစုံရဲ့မှာတော့မိုးရွာတဲ့အခါကျလို့ရှိလို့ရှိရင်လည်းစီစီလုံးလုံးနဲ့နေဖို့ဆိုအရင်ခက်တယ်ဆလာဘတ်မရှိတာပါရောက်တာလေးတွေကတော့ဖေးမကူညီများတာမှုတွေတော့တွေ့ရတယ်အဲဒီနေမှာဆန္ဒပြရှူလာပြီးကူညီဆောင်ရပြီးတဲ့ကုသူတော်ဦးစောတကြောင်မင်းအနီတော်မမဦးတို့နော်အဲ့လိုစိတ်ဆက်ပြီးတော့ဟိုသူတို့ပြောပြတယ်သူတို့စာအုပ်တွေကိုဒါတတ်တည်ကြောက်ရတာကိုဖတ်ပြီးစိတ်ဝင်စားလာမှုဖြစ်ခဲ့တာ
အ တရက်ကိုငွေကျပ်တစ်ထောင်လောက်ခလာစာတိုးပေးဖို့တိုက်ပွဲဝင်ရင်နဲ့ပြီးခဲ့တဲ့မတ်လမှာအာနာမိုင်တွေကဝိုင်းဝန်းရိုက်နဲ့ဖမ်းဆီးသွားလို့အင်းစိန်ထောင်ထဲရောက်ခဲ့ရပြီးထောင်တွေ့ကြုံရခဲ့ပုံကိုလည်းမအေးဆန္ဒဝင်ပြောပြတာကဒီလိုပါ
ထောင်တော်ကလည်းသမင်းစားမလို့တနေ့တစ်ထောင်လုံးပူတောင်းလာတစ်ထောင်လုံးမှလည်းတစ်ထောင်ရမှလက်ခံမယ်ဆိုတဲ့သဘောမျိုးမဟုတ်ဘဲနဲ့ကျမတို့ကတစ်ထောင်တောင်းနေဒါမှမဟုတ်ရှင်တို့ဘက်ကဘယ်လောက်ပေးနိုင်မလဲရုပ်ဝဲရှင်တွေဘက်ကကျမတို့လည်းညှိမဲဆိုတဲ့အနေအထားမျိုးနဲ့ကျမတို့ကသွားနေတာအစိုးရဘယ်လောက်လျှော့ပေးမလဲပြောကျမတို့က200အထိလျှော့ပေး800အထိပြောတယ်ကောသတ္တနာဒါမှမဟုတ်သူတို့ဘက်ကလုံးဝတတ်မလားအဲ့မှာအစိုးရကဘာထားပြောလဲဆိုလို့ရှိရင်ဥစော်ရောကိုယ်တိုင်ကပတ်တက်ရက်ပြီးရှင်ရလက်ခံတယ်ပေါ့နော်ရှင်တို့တော့လည်းငါကသူတို့ရှိမှသမ ्या တိုက်ပေးရမှာလားလုံးဝရှိပြီးနိုင်တာမတောင်းဘူးလုံးဝရှိမပြီးနိုင်ဘူးလုံးဝမိုင်းမတောင်းနဲ့ပေါ့ပြီးတော့သူကိုယ်ကအဲ့လိုထပြောကြောက်ဖို့လည်းကောင်းပါညီမတို့ရောအရင်အောင်အားမတို့တို့ပြေလျောင်လာပြီးညှိပြီးတဲ့တိုင်းဒေသကြီးဆိုရအဖွဲ့ညီငယ်အဖွဲ့အရေးပေါ်ဖွဲလိုက်တဲ့အဖွဲ့လိုလည်းပြောပြီးငါတို့လုံးဝမိုင်းပြောတာလည်းမဟုတ်ဘူးလုံးဝမိုင်းမှားတာကြောင့်ထောင်ချမယ်ဥပဒေရအရေးယူမယ်ပြောတယ်လုံးဝရှိဒီမှာလုံးဝမိုင်းဥပဒေပါစာချုပ်တွေဖောက်ပြက်နေရကြောင့်သူတို့ဘာမှအရေးမယူအလုံးလုံးစစ်စစ်ဦးစီးဌာနလုံးဝလာပြီးမစစ်စစ်ပြီးဘူးအဲ့မှာစာတွေ့ကြတာလားအဲ့မှာလည်းအလုကမလှုပ်ရှားမှုဆိုတဲ့ဆိုင်းပုံနဲ့အလုကမတမတ်ကအလံနဲ့ပေါ့နော်လမ်းလျှောက်ဖြစ်တယ်။လမ်းလျှောက်တော့ကန္နာမှာစတာတယ်။ဘာလို့ကတာဝန်ယူမဲ့လူရှိလားဆိုတော့တာဝန်ယူမဲ့လူမရှိဘူးလို့ပြောတယ်။မရှိဘူးဆက်သွားရင်အမှုဆွဲမယ်ပြောတယ်။အဲ့တော့ငါတို့ကတော့ငါတို့နိုင်မှုလုပ်ပြီးမယ်။ဝင်းကြီးရုံရှိတဲ့အထိကိုငါတို့ကသွားမှာပဲဆိုပြီးတော့ငါတို့ရှိကိုဆက်တိုးရဲ။တင်းငုံလဲလို့အနည်းမရောက်ခင်တန်တန်းမှာအဲ့မှာအပြီးပိတ်လိုက်တာ။ညီမတို့တန်တန်းမှာပိတ်ချတော့နောက်ကိုပြန်လှည့်ကြည့်တော့လည်းနောက်ကဆောက်လို့ရမတိုင်းမှာတခါပိတ်ပြီးသားဖြစ်နေပြီရဲတွေရပါတော့နော်လေးပဲလေးလည်းအကုန်ပိတ်ပြီအဲ့မှာကာလုံကြီးဥတည်ဝင်ရရောက်လာတောင်ယူဖြည့်ချင်းမဲ့လောက်ကသူ့လုံးမဟုတ်ဘူးလို့ပြောတယ်ပြောတော့ခလေးတွေကလည်းမလုပ်ပေးရင်မပြန်ဘူးဆိုပြီးတော့အဲ့မှာပြောတဲ့အချိန်မှာအဲ့နားမှာတည်းမဲ့အမလေးလည်းမှရဲအဲ့ထောက်ချွန်းလေးပေါ့နော်ထောက်ချွန်းလေးမြေကွက်လည်းလုံးဝလွတ်တဲ့နေရာလေးမှာအလုံးပေါင်းမှညီမတို့လုံးမှအယောက်80ပဲရှိတယ်ယောက်ျားလေးကအလုံးပေါင်း10ယောက်လောက်ရှိတယ်အဲ့ချိန်မှာဒိုင်နာကားတွေကိုခေါ်ချလာအစီအများကြီးပဲအိမ်မှာကိုယ်တန်းထိုးပြီးမအားဥရှိမှပိတ်ရပလိုက်ရော။နောက်ဘယ်မှမသိတဲ့ပေါ့နော်။ဟိုဆန်းရှင်လက်ပတ်နေဝဲအလိုလူစိုးလူမိုက်ပြီးပေါ့။နည်းနည်းစိမ့်နေပေါ့နော်။ရမီရဖလိုပုံစံနည်းနည်းစိမ့်နေတဲ့လူ100ကျော်ကျော်ရှိသေးတယ်။တစ်ချိန်နေဖွဲရဆိုပြီးအယောင်50ကျော်လား။တစ်ချိန်နေဖွဲအယောင်50ကျော်ရတယ်။စီဝဲရှိလို့ဆိုပြီးတစ်ချိန်နေဖွဲကိုပြန်ပြီးမောင်းလို့လိုက်တယ်။သူတို့ကခမ်းမလို့ညီမတို့ကနေငါတို့အကျမ်းမဖက်နဲ့ဆမ်းမဆိုလို့ရတယ်ကိစ္စမရှိဘူး။ငါတို့ကုံအိုက်ကားပေါ့တက်မဲဆိုပြီးပြောတဲ့ခါကျတော့အဲ့ဒီမျိုးတက်တော့လူကအတက်မခံဘူးအကုန်လုံးပြန်ပြီးဆွဲကြတယ်။ထပ်ပြေးရခါကြလားအတင်းလိုက်ဖမ်းပြီးတော့တိအိုက်ကားပေါ့တယောက်ရတယောက်ကိုဆွဲပြီးတော့၄-၅ယောက်ကဝိုင်းဆွဲဆက်ပြစ်တင်ပြီးမညာမတာမင်းကလေးပြစ်တင်ပြီးတော့ရန်ကင်းလက်ဆက်ရုံအမမဖမ်းစီခေါ်ဆောင်တယ်ကျိုးစုထောင်ထဲရောက်ညီပဲမှာစေကုမှုကိုခံခဲ့ရတယ
်ခုတော့အမကလည်းတရားရင်ဆိုင်နေရပြီးအလုပ်လက်မဲ့ဖြစ်နေလို့တခြားကုမ္ပဏီတွေမှာအလုပ်လျှောက်တော့လဲသူ့မူရင်းကုမ္ပဏီကသူတို့အကြောင်းတွေဖြန့်ထားတဲ့အတွက်အလုပ်ရှာမရတဲ့အခြေအနေကြုံရတယ်လို့မအေးဆန္ဒဝင်ကပြောပါတယ်ဒါကြောင့်အခုတော့အိမ်ဆေးတုပ်တဲ့အလုပ်လိုက်လို့ရင်ဝမ်းစာရှာနေတယ်လို့ဆိုပါတယ်။သူဖြစ်ကျင်တဲ့ဆန္ဒတချို့ပြောပြပါဆိုတော့မအေးဆန္ဒဝင်က
ကျောင်းသားတွေအလုပ်သမားတွေဝမ်းပြီးပြီးနိုင်ငံရေးပုံမှန်တွေမတရားတက်တာလို့တို့ကြောင့်မို့အဲနိုင်ငံရေးအတင်းသားအားလို့အခုအချိန်မှာပြန်ပြီးလွတ်ပေးသေးတယ်
။ဒါပြင်အမျိုးသမီးအခွင့်အရေးအလုပ်သမားအခွင့်အရေးတွေရအောင်လဲဆက်လက်ဆောင်ရွက်ချင်တယ်လို့လူငယ်အလုပ်သမားတဦးလည်းဖြစ်အလုပ်သမားသက်မကခေါင်းဆောင်လည်းဖြစ်တဲ့မအေးဆန္ဒဝင်ကပြောပါတယ်ခင်ဗျာ။
当夜间，夜深人多，夜就没法子，熬没法子。